အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလှုပ်ကြံတပ်ဖြတ်ခံရမှုဟာဖမ်းဆီးရမိထားတဲ့ဇေယျဖြိုးနဲ့လွတ်မြောက်နေတဲ့အောင်ဝင်းခိုင်တို့ရဲ့လူငယ်ဘာဝပုံကိုယ်ရေးမကျေနပ်မှုမှအခြေခံတယ်လို့ယူဆကြောင်းဒီကနေ့ကျင်းပတဲ့ပြည်ထရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်။ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကတော့ဂွင်းဆက်တွေကိုအစဉ်ဆက်မပြတ်ဖော်ထုတ်သွားဖို့ကြိုးစားနေတယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇန်နဝါရီလ29ရက်နေ့ကဖြစ်ပွားခဲ့တဲ့ဥကိုညီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုဒီကနေ့ရန်ကုန်မြို့ကမူရစီဝါပြတိုင်မှာကျင်းပခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးတနက်နေ့ပြစ်ခတ်သူကြည်လင်းကြည်လင်းကိုအနီးကကြီးကြပ်စေခိုင်းသူတပ်မတော်ကဗိုလ်ဖြစ်ခတ်ထုတ်ပယ်ခံရသူအောင်ဇော်ဝင်းနဲ့သူ့ရဲ့နောက်ွယ်ကညီဖြစ်သူအငိမ့်စားဒုဗိုလ်မှူးကြီးအောင်ဝင်းခိုင်နဲ့တပ်မတော်သတင်းစုဆောင်ရေးတပ်ကအငိမ့်စားဗိုလ်ကြီးဇေယျဖြိုးတို့ပါဝင်ကြောင်းရှင်းလင်းခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကစစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဇေယျပြို့ဟာနောက်ချက်ချက်ခုနှစ်ဧပြီလဆန်းမှာအောင်ဝင်းခိုင်နဲ့ဥဇော်လွန်းထွန်းနဲ့အတူတာဝန်ပြုနေဗော်ဒါတပိတ်ဆန်မှာမကြာခဏ၃တွေ့ဆုံနေမှာလူမှုကွန်ရက်များမှာတွေ့နေကြရတဲ့ဥကူနီရဲ့ပြောဆိုလုပ်ကိုင်းဆောင်ရွက်နေမှုများကိုပြောဆိုဆွေးနွေးကြရပြီးတဲ့အခါမှာတော့လူငယ်တဘာဝရပုပ်ဝင်ရမကျဉ်းတတ်မှုများဖြစ်ပေါ်လာတဲ့ကြောင်းသိရှိရပါတယ်။ဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ကဘော်ဒါတစ်ဖက်ဆိုင်မှာအပြန်မှာကားပေါ်မှာအောင်ဝင်းခိုင်ကဥက္ကုဏီကိုရှင်းပြမှတ်ကောင်းမယ်လို့ပြောခဲ့ကြောင်
းအဲ့ဒီနောက်မှာတော့အောင်ဝင်းခိုင်ကသူ့ကိုဖြစ်သူအောင်ဝင်းစော်ကတဆင်ကြည်လင်းကိုလှုပ်ကြံစေခိုင်းခဲ့ကြောင်းထည့်သွင်းရှင်းလင်းခဲ့ပါတယ်။ပုဂ္ဂိုလ်ရုပ်ပေါ်အခြေခံပြီးလှုပ်ကြံတယ်ဆိုတဲ့အပေါ်ရဲတပ်ဖွဲ့ရဲ့အမြင်ကိုသတင်းတောက်တဦးကမေးမြန်းရမှာတော့ရဲချုပ်စော်ဝင်းကအခုလိုပြောဆိုပါတယ်။
ဒါတော့တူရှိချက်အရာကျွန်တော်တို့ပေါ်ပေါက်နေကြတာသူ့ရဲ့ပြုမှုဆောင်ရွက်ချက်အသွာအလာအနေထိုင်ပြောဆိုတွေပေါ်ပူတည်ပြီးတော့လူငယ်ပြည်ပြည်ပုဂ္ဂိုလ်ရေးရာမကျေနပ်ချက်ကလေးတွေနဲ့ဖြစ်တယ်ဆိုတော့အဗီနဲ့အစာလေးတော့ရနေတယ်ကျွန်တော်သူ့ရဲ့တွေ့တဲ့အဗီနဲ့အစာလေးကိုပဲကျွန်တော်ထုတ်လို့ဒီမှာကျင်ဖြစ်ပါတယ်တကယ်ကြည်ကြပြတ်မှန်တော့အောင်းခံရတဲ့အခါကျွန်တော်တို့ယုံလုံးပေါ်တည်တဲ့ပုံပြီးယုံလုံးပေါ်တဲ့အချင်းပြောပြနိုင်နေတယ်ကျွန်တော်ဖြစ်ကြလို့
ဥက္ကုဏီလှုပ်ကြံမှုမှာလူငယ်ဘာဝပုဂ္ဂိုလ်ရေးမုန်တီးမှုကိုအခြေခံကြောင်းပြောဆိုထားတာကြောင့်ဒီမှုနဲ့ပတ်သက်ပြီးတခြားပါဝင်ပတ်သက်သူတွေမရှိတော့ဘူးလားဆိုတဲ့အမေးကိုတော့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကသတင်းစာရှင်းလင်းပွဲမှာအခုလိုဖြေဆိုပါတယ
်။အခုလိုအောင်ဝင်းခိုင်မိချင်းအောင်ဝင်းခိုင်မိဘာဆက်လို့ရမလဲ။ဒီကြားဇေယျဖြိုးနောက်မှာဘာဆက်ရှိနိုင်မလဲဆိုတော့ကိုကစဉ်ဆက်မပြတ်လုံးရမှာပဲ။အဲကြောင့်တချို့ဟာလေးတွေငါတို့မပြောနိုင်နေဘူးဆိုတဲ့ကိစ္စလေးပြောနေခြင်းပဲဖြစ်ပါတယ်အခုအချိန်နေရတော့ငါတို့ကရအောင်လေးဟိုထုတ်ပြန်လာမှဖြစ်တယ်နောက်ကဘာဆက်ရှိနိုင်နေဆိုတော့အခုတို့ကဆက်ဆုံးသန်းနေရမှာဒီဟာရက်ထားလို့မရရက်ထားလို့ရတဲ့ကိစ္စမဟုတ
်လောလောဆယ်ဖန်းစီရမိတဲ့တရားခံ3ဦးအပြင်အမျိုးသား82ဦးအမျိုးသမီး2ဦးစုစုပေါင်း83ဦးကိုခေါ်ယူစစ်ဆေးခဲ့ကြောင်းလည်းရှင်းလင်းတင်ပြခဲ့ပါတယ်သတင်းစာဆရာနိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကတော့လူငယ်ဘာဝပုံကိုယ်ရေးမကျေနပ်မှုကြောင့်လှုပ်ကြံတယ်ဆိုတဲ့အပေါ်အခုလိုသုံးသပ်ပါတယ
်လူငယ်ဘာဝဆိုတာကတော့ဘယ်လိုလုပ်သွားလက်ခံမလဲဗျာသူတို့ရဲ့အငိမ့်သားအရာရှိကြီးတယ်လေအဲတမတော်မှာလွတ်နေစေတယောက်အောင်ဝင်းခိုင်ဆိုရင်သူကဒုဗိုလ်မှူးကြီးအဆင့်လောက်လေအဲ့ဒါမဲတဲ့ယာတူကြီးမဟုတ်ဘူးအဲလူငယ်လို့သုံးဆုံးတာအဲ့ဒါကြီးကတော့ဒီအမှုနဲ့ပတ်သက်ပြီးတော့မှပြည်သူလူထုတွေရဲ့ဟိုနားလည်မှုထဲမှာဒါလူငယ်သဘောဘာဝပါညာဆိုရင်ဒါနားလည်မှုလွဲစေနိုင်တဲ့စကားလုံးအသုံးဆုံးပေါ့အဲ့ဒီတစ်ချက်ကတော့အဲ့လိုမြင်ပါတယ
်နောက်တစ်ချက်အနေနဲ့လဲသူကအခုလိုထောက်ပြပါတယ
်ဒုတိယတစ်ချက်ကတော့တကယ်တကယ်ဟိုဖြစ်သွားတဲ့ဖြစ်ရပ်ကိုတိတိကျကျပြန်ကြည့်လိုက်ရင်ဟိုတိတိကျစီစဉ်တဲ့ပုံတွေပေါ်တယ်လေငွေကြေးသုံးဆွဲမှုတွေရှိမယ်အဲပြီးတော့မှနောက်ဟိုလေစိတ်လိုနေရာမျိုးမှာလှုပ်ဖို့သူတို့ကြံစီတယ်နောက်အဲ့ဒီမှာလက်နက်တွေကဝယ်ရမယ်ဆိုတဲ့ကိစ္စတွေလည်းပါလာတယ်လုံးကြမ်းမဲ့သူကိုပမာကြီးချင်းစီတယ်ကြံစီတဲ့ကာလကလည်းသူတို့တိုင်နေတာကဒီ2016 April လို့ပြောလို့ညာလို့အဲ့လိုမျိုးပြောတာကိုပြောတော့ကာလကလည်းအကြာကြီးရောလေဒါတွေအချက်အလက်တွေအများကြီးရှိသေးတယ်လေကနဦးတင်းတွေတက်လာတယ်လို့မျိုးတစ်ဖက်ဆိုင်မှာစကားလေးတစ်ခုလုံးခုပြောမိပြီးတာနဲ့ကြံစီလိုက်တယ်ဆိုတဲ့ဥစ္စာကဒီလူတို့ကိုဟိုချိန်မှတ်စီလောက်တဲ့အမှုကိုတေချာဟိုဖြစ်စီလောက်တဲ့အမိသားမျိုးတော့မတွေ့ရဘူ
းဥကိုနီကိုလုံးကြမ်းတက်ဖြတ်မှုမှာတင်းထောင်ချီပြီးသုံးဆွဲခဲ့ကြောင်းလဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ထရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းနဲ့အတူပြည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စုတို့တက်ရောက်ရှင်းလင်းခဲ့ပါတယ်